ဤနိုင်ငံမြောက်ပိုင်းဆိုင်းတိုင်းကျွန်းဆွယ်ကလူတွေပြစ်ကျက်နေတဲ့ပလီတစ်ခုကိုစစ်သွေးကြောင်လို့တန်ကြားဖြစ်ပွဲရှိသူတွေမနေ့တောက်ကြာနေကတိုက်ခိုက်ခဲ့ရကြောင်းတေဆုံးသွားတဲ့သူအရေအတွက်ဟာလူ305ယောက်ရှိသွားခဲ့ပြီဖြစ်တယ်လို့ဤဂျစ်လုံခြုံရေးတာဝန်ရှိသူတွေကပြောလိုက်ပါတယ်။ဒီထဲက28ယောက်ကတော့ကလေးတွေဖြစ်ကြပါတယ်။ BLF မြို့က El Roda ပလီကိုအစွန်းရောက်25ယောက်ကနေ30လောက်ကပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တယ်လို့ဤဂျစ်ရှေ့နေကြုံယုံကပြောပါတယ်။စစ်သွေးကြော်တွေဟာခီးကြမ်းမောင်းနေလို့ရတဲ့ကားတွေနဲ့ရောက်လာပြီးတော့ဖောက်ခွဲပစ္စည်းတွေကိုထောင်ပြီးဗလီတဲကိုပြေးဝင်သွားကြအောင်အဲ့ဒီနောက်သူတို့ဟာအဲ့ဒီကနေထွက်ပြေးပြီးတော့ဝတ်ပြုတဲ့သူတွေကိုတနက်နဲ့ပစ်ခတ်ခဲ့တာဖြစ်တယ်လို့ပြောပါတယ်။ဒါအပြင်တနက်သမားတွေဟာဗလီတဲကနေအပြင်ကိုမထွက်နိုင်အောင်အပေါက်ဝါမှာကားတွေကိုမီးရှို့ခဲ့တယ်လို့လည်းဆိုပါတယ်။အရေးပေါ်လူနာတင်ရင်ရောက်လာချိန်မှာလည်းစစ်သွေးကြော်တွေကအဲ့ဒီအရေးပေါ်ကားတွေကိုတနက်နဲ့ပစ်ခတ်ခဲ့တယ်လို့မျက်မြင်သက်သေတွေကပြောပါတယ်။ဒီတိုက်ခိုက်မှုအတွင်းနောက်ထပ်128ယောက်လည်းဒဏ်ရာရသွားခဲ့တယ်လို့ Egypt စိုးရပိုင်းရုပ်သံလိုင်းကဆိုပါတယ်။အခုချိန်ထိတော့ဘယ်သူမှသူတို့ရဲ့လက်ချက်ဖြစ်တယ်လို့တော့ထုတ်ပေါ်ပြောဆိုခြင်းမရှိသေးပါဘူး။ဒါပေမဲ့ IS အဖွဲ့ကတော့ဒီဒေသတွေမှာ2013ခုနှစ်ကစပြီးတော့တိုက်ခိုက်မှုတွေလှုပ်လာခဲ့တာဖြစ်ပါတယ်ခင်ဗျာ။